Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ Lightometer 31 32 52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တနင်္လာညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လတင်းတင်းပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရဖြစ်နေပြောင်းလဲလိုက်ပါတယ်ဒီပေါ်မှာတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကတော့အမြင်သဘောထားအမျိုးမျိုးရှိပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
ဒါတော့1958ဦးနေဝင်းလောက်သွားတဲ့ပုံစံတိုင်းသူကမိတူကူးပြီးလောက်တာပဲပေါ့နော်ဒါပေမဲ့ပြည်ပစုံချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါအစိုးရတရားဆိုတာချက်သွားတာမျိုးမဟုတ်ဘူးလ
ေ SNL ရဲ့အထွေထွေတွင်မှုဦးဆိုင်လေးရဲ့တုံသက်ချက်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်သခိုင်းတိုင်းကဏီဘက်မှာတော့ဒေသခံကာကွယ်ရေး PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ပြီးတော့အထိခိုက်များပြီးတော့တေဆုံးမှုတွေရှိနေတဲ့အခြေအနေကချင်ပြည်နယ်ဖားကန့်ဘက်မှာတော့စစ်ကောင်စီရဲ့စစ်ကြောင်းကိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာနဲ့နောက်ကချင်ပြည်နယ်ဗမော်ဘက်မှာလည်းကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့အကြောင်းရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေကြားမှာတော့အောက်ဆီဂျင်ပြက်လက်နေတဲ့အခြေအနေနဲ့ကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာမြန်မာနဲ့နီးတဲ့ထက်ပြည်နယ်မှာညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်ခင်ဖြူထွေးတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကြားဝင်ဆောင်ရွက်ပေးရေးအရှိတောင်အရှနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမာကိုမြန်မာနိုင်ငံအနေနဲ့လက်ခံဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ
်။ Saya secara terus terang menyampaikan bahwa sampai saat ini tidak ada perkembangan yang signifikan dalam implementasi 5 point of consensus.
ဒါကတည်းကမြို့မှာမြန်မာအရေးအတွက်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပခဲ့တာအခုဆိုရင်ရက်ပေါင်း100ရှိသွားပါပြီ။မြန်မာအရေးအတွက်အာဆီယံကအဲ့ဒီဆွေးနွေးပွဲအတွင်းချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်ကိုအခုချိန်ထိအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး။အာဆီယံအဖွဲ့ကခန့်အပ်တာဝန်ပေးမဲ့အထူးတန်တမာကိုမြန်မာဘက်ကချက်ချင်းလက်ခံပေးလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံအနေနဲ့မျှော်လင့်ပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါ။အာဆီယံအထူးတန်တမာအနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးမြန်မာဘက်ကလည်းပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လေ့လာခွင့်ပေးဖို့နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အဖွဲ့ကအဆိုပြုထားတဲ့အတိုင်းဘယ်သူကိုအထူးတန်တမာအဖြစ်ရွေးချယ်တာဝန်ပေးမယ်ဆိုတာကိုဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းလဲဝန်ကြီးမာဆူဒီကပြောပါတယ်မြန်မာပြည်သူတွေကြီးတဲ့ပိုပြီးမခံစားကြရဖို့ကိုလည်းအင်ဒိုနီးရှားကအလေးပေးပြောကြားလိုကြောင်းမြန်မာနိုင်ငံဟာလက်ရှိအခြေအနေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒါကြောင့်လည်းအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအနေနဲ့တိကျပြတ်သားတဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီကပြောသွားပါတယ်။မြန်မာနိုင်ငံအတွက်အထူးတန်တမာခံထားရေးအာဆီယံနိုင်ငံသားဝန်ကြီးတွေဒီကနေ့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အာနာသိန်းစီကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်ထားရေးမူလအဆိုပြုသူ၃ဦးတွေကထိုင်းနိုင်ငံဒုတိယနိုင်ငံသားဝန်ကြီးဟောင်းကိုသဘောတူထားကြပြီးဖြစ်ပေမဲ့အဆိုပြုမှုအသစ်တွေကြောင့်ကြံ့ကြာမှုရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောခဲ့ပါတယ်။မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ထိုင်း၊အင်ဒိုနီးရှား၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ကတီးခြားစီအဆိုပြုမှုတွေရှိခဲ့တယ်လို့စုံစမ်းသိရပေမဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဘယ်သူကိုရွေးချယ်တယ်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချင်းကိုစစ်ကောင်စီကထပ်မံရက်ရွှေ့ဆိုင်းလိုက်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အကြံဆောင်ရှင်းနေဒေါ်မင်းမင်းဆိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်တရားရုံးကသူတို့သုံးဦးရဲ့အမှုကိုဩဂုတ်လ10ရက်နဲ့17ရက်နေ့တွေကိုအသီးသီးရက်ရွှေ့ဆိုင်လက်ကြောင်းဗီဒီယိုကွန်ဖရင့်ကတဆင့်အကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းဆိုးကပြောပါတယ်။သူတို့သုံးဦးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာစစ်ဆေးနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာလက်တလောအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင်းအစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာစစ်ဆေးမှုတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကစပြီးရက်ရွှေ့ဆိုင်ခဲ့ပါတယ်။ နိုင်ငံအတွင်းကိုဗစ် -19 တတိယလှိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်သတ်မှတ်ထားပါတယ်ခင်ဗျာမြန်မာစစ်ကောင်စီကနိုင်ငံရေးပုံမှ905ကကြီးနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုဒီကနေ့ပြန်လုပေးခဲ့ပါတယ်ဆရာနာသိမှုစန်းကျင်ရေလှှရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ပြည်သူ့စေယုံအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုဒီကနေ့မနေ့6နာရီလောက်မှာပသိမ်အကျဉ်းထောင်ကနေပြန်လုပေးလိုက်တယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်အလားတူပဲအင်းစင်ထောင်မှာထင်းသိမ်းခံထားရတဲ့ဆရာဝန်နဲ့တခြားဝန်ထမ်းတချို့အပါအဝင်905ကကြီးနဲ့ဖမ်းဆီးခံထားရသူတချို့ကိုဒီကနေ့လွတ်ပေးလိုက်ပါတယ်ဖန်စီတာသူတို့ကိုလွတ်ပေးနေတဲ့တချိန်ထဲမှာပဲတစ်ဖက်မှာဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေသလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။စကိုင်းတိုင်းမော်ရွာမြို့မှာဒီကနေ့မနေ့၈နှစ်လောက်ကရဲတအုပ်တနက်နဲ့ပြစ်တပ်ခံခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မနေ့ပိုင်းဈေးဝယ်ကပြန်လာတဲ့အချိန်မှာသူ့ကိုတနက်နဲ့လာပြစ်သွားတာလို့ဆိုပါတယ်။ကချင်ပြည်နယ်မုံမောက်မြို့နယ်အုတ်ချိုရည်မှုတအုပ်လဲမနေ့ဩဂုတ်လ၁ရက်နေ့မနေ့ပိုင်းကတနက်နဲ့ပြစ်တပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းမြိုင်မြို့နယ်အတွင်းကဗဟင်းကျွာမှာမြိုင် PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေဩဂုတ်လ10ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ပွဲအတွင်းမြိုင် PDF အဖွဲ့ခေါင်းဆောင်ကိုဖိုးထေးကြာဆုံးသွားခဲ့တယ်လို့မြိုင် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကရဲတပ်ဖွဲ့ဝင်တချို့သေဆုံးတယ်လို့ဆိုပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးစကိုင်းတိုင်းရဲမပင်မြို့နယ်အရှိချမ်းနဲ့စလင်းကြီးမြို့နယ်မြောက်ချမ်းတို့ပူးပေါင်းပြီးဒီကနေ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြတယ်လို့ရှေပုံမြို့မှာလည်းဒေသခံတွေပျောက်ကြားသပိတ်ပြုလုပ်ခဲ့ကြပါတယ်ခင်ဗျာကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 12,394 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ3689ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ330ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလမ်းကြောင်းကနေ့ချိန်ရှိသေဆုံးသူအများအပြားရှိနေတာမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်မနုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံကျော်လူရှင်တော်လည်းဖြစ်ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဦးမြင့်တာဟာဒီကနေ့ဩဂုတ်လ၂ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်အတွင်းဦးမြင့်တာလိုပဲထင်ရှားတဲ့အနုပညာရှင်တွေနဲ့စာရေးဆရာအများအပြားလည်းကိုဗစ် -19 နဲ့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။မကွေးတိုင်းမကွေးမြို့မှာတော့ COVID-19 နဲ့သေဆုံးသူတစ်ရက်အတွင်း73ယောက်ရှိခဲ့တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းပျော်ဝယ်မြို့မှာလည်းကြန့်ခိုင်ရေးပါတီအမတ်ဟောင်းတဦးအပါအဝင် COVID-19 ကြောင့်သေဆုံးသူကနေ့အချိန်ထိ26ဦးရှိခဲ့ပြီလို့ဒေသခံလူမှုကွန်ရက်ရေးအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကြေကြေပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာတွေကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။နိုင်ငံအတွင်း COVID-19 တတိယလှိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့ထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်သတ်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့ထိပိတ်ပင်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလဲ stay at home မလို့အဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ
ဒီဟီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9303ညလိုက်ထိုမီတာ52 kHz 5885တို့ပြင်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အခုဆက်ပြီးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျမခင်မြွှေထွေးကဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေနဲ့အကျန်းဖတ်မှုတွေကလည်းနေရာနှက်မှာကြုံနေရတာကြောင့်လူသားပေးထုတ်ကအချက်အတဲတရရေးပို့ပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာလူသားချင်းစာနာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတဲ့ကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။အတိပြုထားတဲ့ COVID ကြောင့်သေဆုံးသူတွေရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့တစ်လထဲမှာတင်သေဆုံးခဲ့ကြတာဖြစ်ပြီးအတိပြုလူနာအရေအတွက်ဟာလည်းပြီးခဲ့တဲ့နှစ်လအတွင်းနှစ်ဆကျိုးလာခဲ့တဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အချိန်တည်းမှာလည်းစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ကျန်းမာရေးဝန်ထမ်းတွေအကြမ်းဖက်ခံရတာချင်းချောက်ခံရတာတွေရှိနေပြီးကချင်ပြည်နယ်ကနေမန္တလေးရန်ကုန်စတဲ့မြို့ကြီးတွေအထိနေရာဒေသတွေမှာစေယုံစေကျန်းတွေပိတ်ထားတဲ့အကြောင်းနဲ့ဆရာဝန်400ကျော်နဲ့တူနာပြု180ကျော်ဖမ်းဝရမ်းချုပ်ခံထားရတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်လူအသက်တွေဆုံးရှုံးနေရပြီးအတိဒုက္ခခံစားနေကြရတာကြောင့်မ မြန်မာပြည်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေနဲ့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတွဲသတိပေးလိုက်ကြဖြစ်ပါတယ်ရှင်။ပြင်ပမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့နဲ့နှစ်ဖက်သင့်မြတ်ရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဆက်လက်ကြိုးစားပေးဆောင်ရွက်သွားမယ်လို့ကြောင်ကိုရီးယားအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ကြောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေဒီနှစ်နွေရာသီမှာလုပ်မယ်ဆိုရင်မုန်တိမှုတွေနဲ့ရန်စပြန်ဖို့တယ်လို့ဖြစ်လိမ့်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုနေချိန်မှာပဲတောင်ကိုရီးယားအစိုးရကအခုလိုပြောလိုက်ကြပါအမေရိကန်နဲ့မြောက်ကိုရီးယားပူးတဲ့စီးရီးလေ့ကျင့်မှုတွေဒီလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အတိုင်းလုပ်မယ်ဆိုရင်ကိုရီးယားနိုင်ငံဆက်ဆံရေးအပြန်အလှန်ယုံကြည်မှုပြန်လည်တည်ဆောက်ဖို့ကြိုးပမ်းနေတာတွေကိုစူးစူးဝါးဝါထိခိုက်စေနိုင်တယ်လို့ဆက်ဆံရေးပုံမကောင်းမွန်လာဖို့အလားအလာပြတ်သွားနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံအတွင်းဩစာအချိန်ဝါကြီးတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမကတနင်္ဂနွေနေ့ညပိုင်းကပြောဆိုခဲ့တာပါတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးလေ့ကျင့်မှုတွေလုပ်မဲ့ရက်နဲ့ဘယ်လောက်တိုင်းတာအထိကြီးကြီးမားမားလုပ်သွားမယ်ဆိုတာတွေအတိအကျအသေးစိတ်မသတ်မှတ်ရသေးတယ်လို့ဒီကိစ္စကဒီနိုင်ငံနှစ်ခုကတာဝန်ရှိသူတွေဆုံးဖြတ်ရမယ့်ကိစ္စသာဖြစ်တယ်လို့ပြောပါရယ်ဒီလိုဆုံးဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံစလုံးဟာလက်ရှိကိုဗစ်ကပ်ဘေးအခြေအနေနောက်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဟန့်ကြားရေးတတမန်ရေးအရာကြိုးပမ်းမှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားပူးပေါင်းပြီးစီးရင်အရာကြိုတင်ကာကွယ်ပြင်ဆင်မှုဆိုင်ရာကိစ္စရပ်တွေကိုလေ့လာသုံးသပ်နေဆဲဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပူဆွမ်ချန်းကထပ်မံအတိအပြေပြောဆိုထားပါရဲ့ရှင်။တရုတ်နိုင်ငံအလဲပိုင်းမှာသိပ်မကြခင်ကကြုံခဲ့ရတဲ့ရေပိတ်ကြောင့်တိုက်ဆုံသူ300ကျော်ရှိတဲ့အကြောင်းတရုတ်အာဏာပိုင်တွေကဒီကနေ့ထုတ်ပြန်ပြောပါရယ်။ဒါဟာဖြစ်အစောပိုင်းတော့ကကြေညာချတဲ့တိုက်ဆုံသူအရေအတွက်ထက်3ဆလောက်ပိုပြီးတော့များလာတာပါ။ဒီပေးကြောင့်တည်ဆုံးသူ302ယောက်နဲ့ပျောက်ဆုံးနေသူ50ရှိတယ်လို့ဟန်နန်ပြည်နယ်အစိုးရကအခုနောက်ဆုံးပြောတာပါ။တည်ဆုံးသူအများစုဟာဟန်နန်ပြည်နယ်မြို့တော်ကြံကျိုးမှာတည်ဆုံးကြသူတွေဖြစ်ပြီးအဲ့ဒီတမျိုးထဲမှာတင်တည်ဆုံးသူပေါင်း292ယောက်နဲ့ပျောက်ဆုံးသူ48ယောက်ရှိပါတယ်။နောက်ထပ်10ဦးလောက်ကတော့တခြားမြို့3မြို့မှာတည်ဆုံးခဲ့တာလို့အစိုးရရရှိတွေကသတင်းစာရှင်းလင်းပွဲအထွတ်မှာပြောဆိုပါတယ်။ဇူလိုင်လ20ရက်နေ့ကကြံကျိုးမြို့မှာစစ်ကြေးတွေမိုးများခဲ့တာကြောင့်မြေရေရေရှမ်းမြောက်ရထားလိုက်တချို့ရေလွှမ်းပြီးရေကြီးရေရှမ်းနာတွေကိုကျုံခဲ့ရတာပါမော်တော်ကားတွေရေထဲမျောပါသွားတဲ့ပုံတွေမြောက်ရထားတွေ့တဲ့မှာလူတွေပိတ်မိဒုက္ခရောက်နေတဲ့ဗီဒီယိုရုပ်ပုံတွေကိုအင်တာနက်အွန်လိုင်းတွေပေါ်မှာလည်းတွေ့ရပါတယ်မြောက်ရထားလိုက်ထဲမှာရေရှမ်းလို့သိဆုံးသူကတော့14ဦးအထိရှိခဲ့ပါတယ်ပြီးကြတဲ့တောက်ကြနေတုန်းကတော့ဒီဒေသအတွင်းရေပေးကြောင့်သိဆုံးသူဟာ99ယောက်ရှိတယ်လို့အစိုးရကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်တချိန်ကအိုလံပစ်အားကစားပြိုင်ပွဲအများပြားမှာအနိုင်ရခဲ့ပြီးကမ္ဘာအမြန်ဆုံးလူသားအဖြစ်လူသိများတဲ့တာတိုအပြေးသမားယူဆိန်ဘုတ်နေရာမှာဒီနှစ်တော့အီတလီအားကစားသမားလမွတ်မာဆဲဂျီကော့ပစ်ကနေရာယူလိုက်ပါပြီ။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာမွေးခဲ့တဲ့အသက်26နှစ်အရွယ်အီတလီနိုင်ငံသားဂျီကော့ပစ်ဟာအမျိုးသားမီတာတရာအပြေးပြန်ပွဲမှာ 9.8 စက္ကန့်နဲ့အနည်းဆုံးပြေးနိုင်ခဲ့လို့ရွှေတိရစ္ဆာန်စုစုခူးရရှိသွားပြီးလက်ရှိအိုလံပစ်ပြိုင်ပွဲတွေအတွင်းအီတလီနိုင်ငံအတွက်ပထမဆုံးရွှေတိရစ္ဆာန်စုစုခူးပေးလိုက်တာဖြစ်ပါတယ်။သူ့နောက်မှာတော့9.84 စက္ကန့်အတွင်းပန်းတိုင်ရောက်ခဲ့တဲ့အမေရိကန်အပြေးသမား Fred Galley ကငွေတစိတ်စုနဲ့9.89စက္ကန့်ကြာခဲ့တဲ့ကနေဒါနိုင်ငံသား Andre De Grasse ကခြေတစိတ်စုအသီးသီးစုခူးခဲ့ကြတာပါ။အမျိုးသမီးမီတာတရာအပြေးပြိုင်ပွဲမှာတော့ Puerto Rico နိုင်ငံသူ Jasmine Magacho Quinn ကရွှေတစိတ်စုစုခူးသွားပါတယ်။အမျိုးသားအမြင့်ကုန်ပြိုင်ပွဲမှာတော့ Italy နဲ့ Qatar နိုင်ငံကအားကစားသမား2ဦးအမှတ်ထူနေတာကြောင့်ရွှေတစိတ်စုကိုပူးတွဲပေးအပ်ဖို့ပွဲတော်ဝင်ရှိသူတွေကဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိအိုလံပစ်ပြိုင်ပွဲတွေမှာတရုတ်နိုင်ငံကလောလောဆယ်ရွှေစိတ်28ခုနဲ့ရွှေစိတ်အများဆုံးရထားပြီးအမေရိကန်ပြည်ထောင်စုကရွှေစိတ်22ခုနဲ့ဒုတိယအများဆုံးနေရာမှာရှိနေပါတယ်။အာရှဂျပန်နိုင်ငံကတော့ရွှေစိတ်18ခုနဲ့တတိယအများဆုံးရထားပါတယ်ရှင
်။ဩဂုတ်လ2ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမတ်ခင်ဖြူထွေးတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာစစ်အုပ်ချုပ်ရေးကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းလဲလိုက်ပါတယ်။အိမ်ဆောင်အစိုးရအနေနဲ့အခုလိုမျိုးအမည်ပြောင်းလဲလိုက်ပေမဲ့နိုင်ငံရေးမှာတော့တိတ်ပြီးထူးထူးခြားခြားပြောင်းလဲလာစရာမမြင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတော်တော်များများကယူဆပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့အခုလိုတုံ့ပြန်အမြင်တွေရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်။ဩဂုတ်လ၁ရက်နေ့ကစစ်ကောင်စီကနေအိမ်ဆောင်ဆိုရဖွဲ့စည်းလိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်နိုင်ငံတော်ဝန်ကြီးချုပ်ဖြစ်တာဝန်ယူမဲ့အကြောင်းကြေညာခဲ့ပါတယ်။ ဒီပေါ်မှာတော့ပြောင်းလဲမှုကကြီးမားမားရှိမှာမဟုတ်ပါဘူးလို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေလူလူတွေကရှုမြင်သုံးသပ်နေကြတာပါစစ်တပ်ကနေစစ်ဝတ်စုံကိုချွတ်ပြီးတော့တိုက်ပုံအင်ကြီးကိုဝင်လိုက်ယုံတဲ့တိုင်းရင်းသားပြည်သူလူထုရဲ့လက်ခံမှုမရှိဘဲအစိုးရတရက်ဖြစ်မလာနိုင်ပါဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အထွတ်ထွတ်အတွင်းမှုဦးဆိုင်လိတ်ကပြောပါတယ်
ဒါတော့1958ဦးနေဝင်းလောက်သားတဲ့ပုံစံတိုင်းသူကမိတူကူးပြီးလောက်တာပဲပေါ့နော်သူတို့ရဲ့အကြောင်းပြချက်အရတော့တိုင်းပြည်ကတော်တော်ကြီးကိုဒုက္ခဒုက္ခတွေစုံနေပြီးအဲ့ဒါကြောင့်မို့လို့တိုင်းပြည်ကိုပြန်လဲတက်မှတ်ဖို့အတွက်သူတို့ကခါနာရယူတယ်လို့အကြောင်းပြကောင်းပြပါလိမ့်မယ်ဒါပေမဲ့စစ်ဘုတ်စုံချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါစိုးရတရားဆိုတာဖြစ်သွားတာမျိုးမဟုတ်ဘူးလေတိုင်းသားပြည်သူလူထုရဲ့လက်ခံမှုမရှိတဲ့နဲ့အစိုးရတက်လို့လို့မရပါဘူးအဲ့တော့2008ရဲ့ပေါင်းလဲကြော်ပြီးတော့လုံနေတဲ့စစ်တပ်ရဲ့လုံရဟာလူလူရဲ့ဆန္ဒနဲ့တော့လုံးဝမကိုက်ညီဘူးလို့ပဲပြောလို့ပါတယ်ခင်ဗျာ
စစ်ကောင်စီကအိမ်ဆောက်အစိုးရဖြစ်နေပြောင်းလဲလာတဲ့အပေါ်မှာတော့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဥခွန်အုပ်ကကအခုလိုသုံးသပ်ပါတယ
်အခု6လပြည့်လို့ထိမ့်သိမ်းနိုင်မှုအခြေအနေကမရှိတော့ဘူးဆိုတဲ့အခေါ်မြင်တဲ့အခါကျတော့ Ministry ရဲ့တချို့ကဝန်ကြီးချုပ်စနစ်အစိုးရကိုဖွဲ့ပြီးတော့ရုပ်ောက်ပွဲကိုလည်းပဲချိုးကြကိုသားမျိုးစနစ်ကိုရွေးပါဖို့ပြင်လာတွေ့ရတာဆိုလိုတာကတော့လိုအပ်လို့ပြည်ပြီးဖို့လို့ရင်ဝင်းမြင့်ရှိရတိုင်းမင်္ဂပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရှိဒီပုဂ္ဂိုလ်တွေအတွက်နေရာခြံထားပြီးတော့အကြီးကိုဆက်သွားမဲ့တော့ပထက်ကလည်းစားလို့ရတာပေါ့လေစီးပတ်ရေးဟိုတကားကိုမပြိမ့်မပါပြန်ဖွင့်တဲ့သဘောလည်းဖြစ်နိုင်တာအဲ့ဒါလည်းပဲဒီအခု2020နဲ့တော့အောက်ဂုလမှာလုပ်မယ်လို့ပြောတာလေအခြေအနေပေါ်မှူတည်ပါတယ်ဒီကြားထဲမှာတိမ်တိမ်တိမ်တိမ်နဲ့ကြီးငယ်မှုရအောင်ပြန်လုပ်နိုင်တယ်ဆိုရင်တော့ဖြစ်နိုင်ပေမဲ့ကြီးငယ်မှုမရဘူးဆိုရင်တော့နောက်ထပ်အချို့တစ်ခုပြောင်းနိုင်ပါသေးတယ
်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSC အနေနဲ့ကဒီကိစ္စကဆွေးနွေးနေစေဖြစ်လို့ပတ်ချက်မပေးလို့ပေမဲ့ဗိုလ်မှူးဆိုင်ခန်းဆန်တူတဲ့ရဲ့အမြင်ကတော
့အာနာတိန်တာအာနာတိန်တာပဲခင်ဗျာဒီကောင်ရှေ့တစ်ခုသွားမယ်ဆိုနောက်ကိုပြန်ကြည့်ရမှာလေနော်ဒီနေဝင်းကိစ္စတုန်းကလိုက်တဲ့အနာတိန်တုန်းကလည်းသူကအိမ်ဆောက်လုပ်တာပဲဒါတချော့ပြန်တော့တပိုင်းတမိုင်းတချော့ပြန်လဲတာပေါ့နော်ဘယ်လိုပဲပြောကြောင်းပြောပြီးတော့မှပြောနဲ့အလုတ်ကသွားဟိုအတိကကျတော့လေခက်ပေါင်းလည်းကြားခဲ့ပြီးတိုင်းငါးတွေလည်းခံခဲ့ရပေါင်းများပြီးဒါအနာတိန်ပြီးတဲ့ဥစ္စာကိုတရားဝင်အစိုးရဖြစ်အောင်ပြုပြင်ပြောင်းလဲတယ်လို့အဲ့ဒါကျွန်တော်ဟိုကိုပိုင်အမြင်နဲ့ဆိုတော့အဲ့လိုမျိုးမြင်တာပေါ့နော်
ဆရာနာတိမ်ပြီးတဲ့နောက်မှာနိုင်ငံတော်ဝန်ဆရာနာရှင်စနစ်ဆန့်ကျင်သူတွေကိုအာဏာပိုင်တွေဘက်ကပြစ်ဒဏ်ရိုက်နှက်ဖမ်းဆီးနေတာမို့အိမ်ဆောင်အစိုးရအသွင်ပြောင်းလဲပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်မှာမဟုတ်ဘူးလို့မွန်တိုင်းရင်သူတူကလည်းသုံးသပ်ပါတယ
်ဒီအရေးတော်အောင်အောင်ဘုတ်တက်ကြိုးစားလာတဲ့ချိန်မှာဒီစိတ်အောင်စီကရုပ်တရက်ဒီဟာကြီးကိုသူကဒီအိမ်ဆောင်အစိုးရဆိုပြီးတော့ပုံစံသွင်းလိုက်တယ်သူ့မှာလည်းတကောရဲ့အစီအစဉ်ရှိရင်ရှိမှာပေါ့နော်ဒီသူရဲ့အာဏာတည်မြဲဖို့အတွက်ဒါကိုသူကအဝတ်လဲလိုက်ရုံပဲရှိနေပေါ့နော်သူအမြောင်လိုက်ရမြောင်လိုက်မမြောင်လိုက်ဘလို့ပဲအဝတ်တွေပြောင်းပြောင်းသူကဒီလူတက်တရခံပဲတစ်ချိန်တော့သူသူတက်ခဲ့တဲ့သမိုင်းတွေကိုဘလို့မဖျောက်လို့မရဘူးပေါ့နော်သူဘလောက်ပဲပုံစံပြောင်းပြောင်းပေါ့နော်သူကကျွန်တော်တို့လက်မခံဘူ
းစစ်ကောင်စီအနေနဲ့သူ့ရဲ့စီမံခန့်ခွဲမှုကောမဒီကိုအခုတဖန်အိမ်ဆောင်အစိုးရဆိုပြီးနာမည်ပြောင်းလဲလိုက်တဲ့အပေါ်မှာတော့ပြည်သူလူထုတွေလိုချင်နေတဲ့ဒီမိုကရေစီနိုင်ငံကိုပြောင်းလဲလာမယ်မထင်ဘူးလို့လည်းတိုင်းရင်းသားအဖွဲ့အစည်းတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဟာယာယီအစိုးရတရက်သားဖြစ်ပြီးရွေးကောက်ပွဲတရက်ကိုပြန်လုပ်ပေးမယ်ဆိုပြီးကြေညာပြုထားပါတယ်ရွေးကောက်ပွဲပြန်ပြီးကျင်းပနိုင်မှုကတော့နှစ်နှစ်အထိကြာမြင့်နိုင်တယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်ရှင်ဒီ OE မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သခိုင်းတိုင်းကဏီဘက်ကစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းဒေသကြီးကဏီနယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲအတွင်းမှာဖမ်းဆီးခံလိုက်ရတဲ့သူတွေကိုလည်းအလောင်းမဲပြန်ရနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးအနားကျေးရွာတွေကဒေသခံအများပြားလဲထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေကလည်းလိုအပ်နေပါတယ်။ဒါအပြင်မကွေးတိုင်းမြိုင်မြို့ဗဟင်းကျေးရွာရဲစခန်းအနီးပစ်ခတ်မှုမှာတော့ PDF ခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီနယ်ကတောင်ပေါက်ကျေးရွာနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာမနေ့ဩဂတ်လ၁ရက်နေ့မှာတော့ပျောက်ဆုံးနေသူရုပ်လောင်းတွေကိုပြန်တွေ့ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။တောင်ပေါင်းစုကကနီးရဲ့အနောက်ဖက်ကနီးရန်ကြီးကင်းဝင်သွားတဲ့လမ်းသူတို့ပျောက်ဆုံးသွားတဲ့ဥစ္စာတွေလိုင်းရင်းလိုင်းရင်းနဲ့ဥစ္စာအကုန်ပတ်ချလဲရှာတော့မှအခုလိုမျိုးတွေ့ရတယ်။အဲမနေ့ကမှသူတို့ပြန်တွေ့ကြတယ်။နေ့ကသူတို့အဲတည်တော်ကတည်တော်က9ယောက်ကနီးက3ယောက်ခိုးရင်း2ယောက်လို့ပြောတယ်။
ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လမ်းမှာကြားဖြတ်တိုက်ခိုက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေကပြန်ဆုတ်ခွာတဲ့အချိန်မှာဖမ်းဆီးခံရရတယ်လို့တချို့ကဒဏ်ရာရရှိခဲ့ပြီးတော့ကြံခဲ့တာပါ။ကြံရှိတဲ့သူတွေကိုနောက်ရက်မှာတွားရှာရမှာအခုလိုအလောင်းတွေပဲပြန်တွေးခဲ့တာဖြစ်တယ်လို့ပြောပါရတယ်။ဒီလိုမျိုးအစုလိုက်ပြုံလိုက်လူသေးအလောင်းတွေတွေ့ရတာဟာတတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလည်းကဏီနယ်တဲကရင်းချေးရွာအနီးကတောထဲမှာစစ်ဘေးဒုက္ခသည်တွေကိုဖမ်းပြီးတော့အမျိုးသမီးတွေကိုပြန်လွှတ်ပြီးနောက်အမျိုးသား15ဦးကိုစစ်ကောင်စီဘက်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ပြန်လွတ်လာသူတွေကပြောထားပါတယ်။ဒါပြင်ဇူလိုင်26ရက်နေ့ကနီနယ်တဲကဇီးပင်ဝင်ကြေးရွာနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ဒေသရရှိပြီးတော့ဖမ်းခံရသူတွေကိုဒေသခံတွေကတွားရောက်ပြန်ရှာဖွေရမှာကျင်းနေမြုပ်ထားတဲ့အလောင်း9လောင်းနောက်မမြုပ်နှံထားတဲ့ရုပ်လောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါလိုမျိုးလူသေအလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တိတိပပသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ကရင်နယ်ထဲမှာရှိတဲ့ကြေးရွာသားတွေအတော်များများထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတူကခုလိုပြောပါတယ်
။တော်တဲ့တောင်းတယ်ဆိုတော့သတ်သာရရမတည်ဘူးဟိုအခြားရွာတွေရောဒီနီးစပ်ရွာတွေထွက်ပြေးရလို့ဆေးဝါးတွေလိုတယ်၊စားအောက်တွေလိုတယ်ဒီဆောင်းစင်တော်ဝါဆိုင်တချို့ကြုံတိုင်းထွက်ရတဲ့လူတွေတချို့ချိုးတဲတဲ့လူတွေသာဆိုပိုးပြီးဒုက္ခရောက်မှာ။ဟုတ်တယ်တချို့တွေဆိုတော့တောထဲမှာမိုးကတဲ့လေတွေနဲ့အပင်တွေရောအေးရတယ်မိုးမလို့အဲ့လိုမျိုးတွေပေါ့အကြောင်းမျိုးတွေပေါ့
။ဒါကစကိုင်းတိုင်းကနီနယ်တွေကအချင်းတွေပါတဆက်တည်းမှာပဲမကွေးတိုင်းမြိုင်မြို့နယ်တဲကဗဟင်းကြီးရွာရက်စကန်းသားမှာဩဂတ်စ်လ၁ရက်နေ့မနေ့ပိုင်းတော့ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့ဝင်တချို့ပစ်ခတ်တာဖြစ်ပြီးတော့မြိုင် PDF ခေါင်းဆောင်ကုဖိုးထီသေဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြိုင်ဒေသခံတူကအခုလိုပြောပါတယ
်ဗဟင်းစကန်းရဲ့ရှေ့ကိုအခုတေသွားတဲ့ PDF ကအဲဒီခေါင်းဆောင်ကဗဟင်းစကန်းရှေ့နဲ့ဖြတ်ပြီးတော့အသွားဒီခေါင်းထဲကဗဟင်းစကန်းကိုဗဟင်းစကန်းခေါင်းထဲကသူ့တွေးလိုက်လို့ဆိုပြီးနောက်ကနေပြီးလိုက်တာသူ့လိုင်းမန်းတည်လဲတည်ရောသူနဲ့ပါလာတဲ့ကလေးတွေအထိမှဆလို့ဆိုပြီးတော့သူကခံပြီးပြစ်တာသူလည်းစတယ်အဲ့ဟိုစခန်းကစခန်းမှုဖြစ်ဖို့များတယ်တဲ့အဲ့သူလည်းကြတယ
်စခန်းမှုတည်ဆုံးသွားတာနဲ့ပတ်သက်လို့ viewer ကတိကျတိပြုချက်တော့မရပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ဗဟင်းကြီးရွာရက်စကန်းကြီးမှာလုံခြုံရေးကိုပိုတင်းကျပ်ထားပြီးတော့ဗဟင်းကြီးရွာသားတွေလည်းကြောက်လန့်ပြီးတော့ထွက်ပြေးနေရတယ်လို့ဒေသခံတွေကဆိုပါတယ်တဆက်တည်းမှာပဲဇူလိုင်လ31ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချံရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီနဲ့နှိစက်တဲ့ပြူစောတိတပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF တွေတိုက်ခိုက်မှုကြောင့်ပြူစောတိအဖွဲ့ဝင်20ခန်းသေဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်လက်ရှိချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကတိုက်ပွဲတွေအကြောင်းကိုသားညူပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီစစ်ကြောင်းကိုကချင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောင်အနီးမှာတော့စစ်ကောင်စီရဲ့စစ်ကြောင်းတစ်ခုကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့အစောပိုင်းတုန်းကဂျားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာတုန်းကလည်းမိုးမောင်မြို့နယ်အတွင်းမှာစစ်ရင်တန်းလုံခြုံရေးအဖွဲ့တွေကို KIA ဘက်ကတိုက်ခိုက်တာရှိခဲ့ပါတယ်ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ညံကပြောပြပေးပါမယ
်ဒီကနေ့မနက်တိုက်ပွဲဖြစ်ပွားတာကတော့မိုးကောင်ဖားကန့်လန်းဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံတဦးကတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်မနက်9နာရီကနေ10နာရီနီးပါးဖြစ်တာဖြစ်တာကဒီနိုင်ရတက်လာတာသူကြောင့်တရားမကောက်တရားတကယ်တော့ရှိဘူးကြားဖြတ်တိုက်တာမျိုးပေါ့ခွာဒီကတော့ KIA တိုက်တာမျိုးနိုင်ငံတကာလို့ပြောပြီးရှင်ကကိန်းတကာလည်းနိုင်ငံတကာကိုရွေးချယ်ထူတိုင်းရှင်ဒီပြန်ထိခိုက်ခြင်းတွေကကျွန်တော်တို့ကတော့ဒီမှာပြီးကြတော့မသိသေးဘူးက
ပြီးခဲ့တဲ့ဇူလိုင်လ14ရက်နဲ့15ရက်နေ့တွေကလည်းနိုင်ငံရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးဆိုင်းဖရာရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လူ6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသား200လောက်ကလည်းနေရက်ဆွန့်ခွာတင်းရှောင်ခဲ့ရပါတယ်အခုလာတရက်နေ့နေကင်းပိုင်းကတော့ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာစစ်တပ်ရင်တန်းလုံခြုံရေးအဖွဲ့ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မိုးမောင်ဒေသခံတဦးကပြောပါတယ်
။နန်တိန်နဲ့ဟိုဘုံလောကြားမှာပေါ့အဲ့မှာတဌာနမှာမိုင်းတလုံးခွဲလိုက်တာပေါ့ခွဲလိုက်တဲ့အချိန်ကျတော့အဲ့မှာသူဒီလုံခြုံရေးပိုင်းကအစင်းလာတဲ့အဖွဲ့တွေကအဲ့မှာအကြလေးပနတ်ကြီးရောအသေးရောပနာရီဝက်လောက်ကြာရ။
တိုက်ပွဲအတွင်းထိခိုက်ဒေဆုံးမှုတွေကိုတော့မ တိရကြောင်းပြောပါရယ်ပြီးခဲ့တဲ့လကုန်ပိုင်းကတော့မိုးကောင်းနမတီဝိုင်းမော်မြို့နယ်အတွင်းမှာလဲစစ်ကောင်စီတပ်နဲ့ KIA အကြားအနည်းဆုံး၄ချိန်ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့အနည်းဆုံးအရသား2ဦးသေဆုံးခဲ့ရပါတယ်ဇူလိုင်လ30ရက်နေ့ကလဲကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်ဇက်ကနန်းစီအောင်အနီးမှာစစ်ရင်တန်းကိုတိုက်ခိုက်တာတွေရှိပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျေပြန့်လာတာဖြစ်သလိုတခြားပြည်နယ်နဲ့တိုင်းတွေမှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကထာဝရငြိမ်းချမ်းရေးနဲ့ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်ဩဂုတ်လ1ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိနှစ်လအပြည့်အခက်ရစဲရေးတပ်တန်းတိုးမြှင့်ကြောင်းကိုဇူလိုင်လ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ကချင်ပြည်နယ်ဗမော်ဘက်မှာကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်ကချင်ပြည်နယ်ဗမော်မြို့အတွင်းရောဘတ်နှစ်ချင်းခရီးယံမိဘမဲ့ဂေဟာကျောင်းမှာကျောင်းသားအများစုနဲ့ဝန်ထမ်းတချို့မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိပါတယ်ရောဂါပိုးတွေ့ရှိထားတဲ့သူတွေကိုတီးတန့်ခွဲထားတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်ဒီမိဘမဲ့ဂေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းထဲမှာရှိတာကြောင့်စစ်ဆောင်ပြည်သူတွေရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ပမော်မြို့ပင်စင်ကုန်းရပ်ကွက်ရောဘတ်နှစ်ချင်းခရီးယံမိဘမဲ့ဂေဟာကျောင်းမှာကျောင်းသားများစုနဲ့ဝန်ထမ်းတချို့ကိုဗစ် -19 ရောဂါကူးစက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ပမောခရိုင်စုံနဲ့နှစ်ချင်းခရိယံလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မန်တော်ကပြောပါတယ
်လူရဲအပတ်မှာဟောတာအုပ်နဲ့တမီးနေရောက်၃ယောက်ဖြားတာပေါ့ဖြားစီကန်တပြပြတော့ဘယ်ဆက်နဲ့ဖြစ်လဲတော့မသိဘူးအဲ့ဒါပို့စစ်ပြတာပေါ့ပြပြီးအဲ့နောက်နေ့မှာပဲအဲ့ပို့စစ်ကြတဲ့ကလေးအပြတ်ဆုံးသွားတာသူဒီနေ့ဆုံးလာလားရေရွတ်ကိုကြီးကြီးဆုံးလာလားစစ်တမ်းကျောင်းသားပေါ့စစ်ဒီနေ့ဆန်းကနေပေါ့ကိုအိုင်နောက်ပိုင်းမှာသူအချင်းချင်းစစ်တယ်ပြီးမှပေါ့စတစ်ရှိတဲ့လူတွေကသူစုပေါင်း49ယောက်ပြန်မင်းကလေး19ယောက်ယောက်ျားလေး28ယောက်ဝန်ထမ်း9ယောက်ပေါ့
ယောဂါဘူတွေ့ရှိလူနာတွေကိုတီးတန့်ခွဲထားပြီးကုသနေတယ်လို့ပြောပါတယ
်ယောဂါစစ်ကြည့်လိုက်တော့ပေါ့စတစ်ပြတဲ့လူတွေကျွန်တော်တို့တတ်တတ်ခွဲထားတဲ့ဒီမှာသူတို့ဒီအရေးအစားပုံမှန်ဖြစ်အောင်တော့ဖြည့်စင်ထားပါဗျာတကယ်လို့အချားကြီးလာတော့ကျွန်တော်တို့တက်ဆိုင်ရာစီရင်လို့တော့ကျွန်တော်တို့ပို့ဖို့တော့ဖြည့်စင်ထားပါတယ်
စူလိုင်လကုံမှာရောဘတ်နှစ်ချင်းခရီးယံမိဘမဲ့ကျောင်းမှာကိုဗစ်ရောဂါတန်ရရှိလူနာသူတေဆုံးခဲ့ပြီးကျောင်းကိုစစ်ဆေးခဲ့ရမှာတော့ကိုဗစ်လူနာတွေကိုတွေ့ရှိခဲ့တာပါဒီမိဘမဲ့ကေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းကြီးမှာရှိနေတာကြောင့်ရောဂါကူးစက်မှာစိုးရိမ်နေရသလိုကာကွယ်မှုတွေလှုပ်ဆောင်ထားတယ်လို့ပမောခရိုင်စုံနဲ့နှစ်ချင်းခရီးယံလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မန်တော်ကပြောပါတယ
်စစ်ဆောင်တွေလည်းအပြင်ထွက်နေလောက်တော့တော့ဘာလို့လဲချားထားတာပေါ့ဝင်ထဲမှာစီးချမ်းမလို့အဲ့လိုရှိမှထွက်အောင်ကမှခန်းနေပြီးတော့အဲ့လိုချစ်ချထားတာပေါ့ဗျာ။နော်ရောဘတ်ကခန်းမှာ3000ကျော်လောက်ရှိတယ်။3000ကျော်600လောက်ရှိတ
ယ်။ရောဘတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဘေးရှောင်တွေဟာ2013ခုနှစ်ကမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့တကြောပြန်တိုက်ပွဲတွေမှာနေရာကနေတင်းချောင်နေကြရတာပါ။လက်ရှိပမောမိုးမောင်မြို့နယ်တွင်မှာတိုက်ပွဲတွေဆက်လက်ရှိနေတာကြောင့်စစ်ဘေးရှောင်တွေနေရပြန်ဖို့အခက်အခဲရှိနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကချင်ဘက်ကကိုဗစ်ကူးစက်မှုအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေရဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်ကိုဗစ် -19 ကရောဂါကူးစက်မှုကြောင့်သေဆုံးသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်တာတွေရှိနေပါတယ်။ဒီကပ်ရောဂါအခြေအနေကြောင့်စစ်ဘေးဒုက္ခသည်တွေကြားမှာလည်းစားနပ်ရိက္ခာပြက်လက်မှုတွေနဲ့ပါရင်ဆိုင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုအောင်မြတ်သူပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့သေဆုံးသူဦးရေဟာလည်းတနေ့တစ်နေ့တိုးလာနေတာလည်းဖြစ်ပါတယ်။ဒီအချိန်မှာပဲလူနာတွေအတွက်အောက်ဆီဂျင်ပြက်လက်တာတွေပါရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အောက်ဆီဂျင်စက်ရုံတွေကထွက်တဲ့အောက်ဆီဂျင်တွေထက်ကိုဗစ်ကူးစက်ခံရသူတွေအောက်ဆီဂျင်လိုအပ်သူတွေပိုများလာတာကြောင့်အောက်ဆီဂျင်ပြက်လက်တာတွေနဲ့ကြုံတွေ့လာရတာဖြစ်တယ်လို့လူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝင်းဟင်အောင်ကပြောပါရယ
်အခုကရောဂါဖြစ်တဲ့လူတွေကများလာတဲ့အောက်ဆီဂျင်လိုနှုန်းကများလာတဲ့အချိန်မှာကျွန်တော်တို့ရခိုင်မှာရှိတဲ့စက်ရုံအနေနဲ့ကတော့ဘယ်လိုမှမနိုင်မနှင်းဖြစ်လာတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြည်ပကိုပြည်မကိုအပူရင်တောင်းရတဲ့အခြေအနေမျိုးကိုရောက်သွားတယ
်ရခိုင်ပြည်နယ်မှာအောက်ဆီဂျင်လိုအပ်ချက်တွေရှိတာကြောင့်မြောင်းတကကြေးရွာရှိတမရော်ပိုင်းတမနီစက်ရုံနဲ့ကပတ်ဆထုံးမှုတို့ကနေအောက်ဆီဂျင်တွေမှာယူနေရတယ်လို့လည်းပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြည်내ကောင်စီဘက်ကပြောဆိုထားပါတယ်။အဲဒါကြောင့်ရခိုင်ပြည်နယ်ကမြို့နယ်တိုင်းလိုလိုမှာကိုတူကိုတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့လှုပ်ဆောင်နေကြတယ်လို့လည်းလူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝေဟင်အောင်ကဆက်ပြောပါတယ်။
လောလောဆယ်ကတော့ကျွန်တော်တို့ဘယ်လိုပြောမလဲဆိုရင်မျိုးနေတိုင်းအလိုလိုကတော့သူတို့ကိုထုကိုထားစက်ရုံနဲ့တိဆောက်ဖို့အတွက်ကြိုးစားနေကြတာကိုကျွန်တော်တို့လည်းမြင်ရတယ်တွေ့လေးတွေ့ရတယ်ကျွန်တော်တို့အားပေးတာလေးရှိတယ်အကျွန်တော်တို့ဆိုရင်လည်းစစ်တပ်မျိုးမှာကိုကဒီအားနဲ့မှန်နဲ့ဝင်ပြီးတော့ကျွန်တော်ကူတာပေါ့နော်ဒါပေမဲ့ဒီဟာကလေးကြဟိုစက်ဆိုတာကလေးကျွန်တော်တို့ဟိုအလွေခံတော့ဝေလို့ရတဲ့စက်မဟုတ်ဘူးပေါ့နော်ဟိုနိုင်ငံကိုဖျက်ချီပြီးတော့ဟိုဖျက်ကျော်ပြီးတော့အရာမို့ဟိုလက်တော်ကတော့ကျွန်တော်တို့စက်ရုံကဘယ်လိုလဲဆိုရင်ပြင်ဆင်ထားရုံတော့ပဲရှိသေးတယ်အိုးကျွန်တော်တို့စုံစမ်းကြည့်တော့ကျွန်တော်တရားတော့ဆိုရင်တော့ဒီပြေပန်းကနေဆက်ရောက်တဲ့ဟာကိုတော့ကျွန်တော်တို့မကြားသေးဘူးခင်ဗျာ
ကိုဗစ်ကူးစက်မှုတွေတိုးလာတာနဲ့အမျှပြည်နယ်ကောင်စီဘက်ကကပ်ရော့ကဆိုင်ရာစီမင်းတွေတင်းကျပ်ထားတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းနှစ်ပတ်တာ stay at home နေဖို့ထုတ်ပြန်ထားပါတယ်ဒီလိုကပ်ဘေးအခြေအနေမှာပဲစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာပြတ်လတ်မှုတွေရှိနေတယ်လို့ဒုက္ခသည်တွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ်
ကြည့်ရင်ကစစ်ဆောင်တွေကတော့တော်တော်လေးကိုဒုက္ခရောက်တယ်လို့ကျွန်တော်တို့မြင်ရတယ်။ဘာဖြစ်လို့ဆိုရင်ကိုကကျွန်တော်တို့ဒီကနေဟိုလူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ် ICRC ဖြစ်ဖြစ်ကနေ WFP ဖြစ်ဖြစ်သူတို့ဆီကပေးတဲ့ဟာကကြရင်သူတို့တဲ့လောက်လောက်ငန်းငန်းအခြေအနေမရှိဘူး။ဒီမှာဒီလူတွေကဘာဖြစ်လာလဲဆိုရင်ဒီဥမာနင်းဆက်ရရောရှိရကြ။ဥမာတချို့ဆိုရင်တောင်ပေါ်တွေကိုသွားတဲ့ဟာရှိရတာသူတို့အဲ့မှာသွားပြီးတော့ဥမာတချို့ဆိုရင်ဟင်းရှားထင်းရှားအချို့တွေအလုံးသွန်းလောက်တယ်ပေါ့သူတို့အဲ့ကနေနင်းနင်းမပြောပြလောက်ရမပြောပြလောက်တဲ့ငွေကြေးကွန်မင်းသားစုတွေပေါ့သူတို့ဟိုစူးစမ်းပြီးတော့ရက်တင်နေရတဲ့အခြေအနေတွေရှိရဲ့အခုကကိုဗစ်ဖြစ်လိုက်တဲ့အချိန်မှာတနင်္လာကတနင်္လာမရတော့ဘူးဟိုလူတွေကလည်းတရော်ကတရော်ကိုလာခွင့်မပြုတော့ဘူးဗျာအဲ့အချိန်မှာသူတို့အတွက်ကတော်တော်လေးကိုဖက်ဆင်းပြီးတော့ဒုက္ခရောက်တဲ့အခြေအနေမျိုးဖြစ်သွားတယ
်မြေပုံမျိုးနဲ့အတွင်းကလူဦးရေတထောင်နီးပါးရှိတဲ့ကန်ထောင်ကြီးစစ်ဆောင်စခန်းမှာဆိုရင်ကိုဗစ်ကလာစာနေအိတ်ကထောက်ပံ့မှုတွေမရှိတာကြောင့်သမင်းဝါအောင်မစားရတဲ့အခြေအနေကိုရောက်သွားတယ်လို့ကန်တန်ကြီးဆစ်ဆောင်စခန်းကဦးစံလာထွန်းကပြောပါတယ
်။ရိတ်ခါတော့ကိုကြီးဒီလိုလေမိုးကလည်းကြည့်တယ်။ဟဲ့နားပြင်းဒီရိုးကနဲ့လည်းပတ်တက်လာလေကိုကြီး။အဲ့ဒီခါလူတွေကလည်းအလုပ်ကိုလုပ်ဖို့မထွက်ရဘူး။ဟောဟုတ်ကဲ့ထောင်းမတဲ့မရောက်ဘူးခွေကဒီကလည်းမရောက်ဘူးလေ
။စခိုင်းပြည်နယ်မှာမနေ့ကအထိကိုဗစ်ကူးစက်ခံရသူ2900ကျော်အထိရှိနေပြီးသေဆုံးသူ180ကျော်အထိရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကကိုဗစ်အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ကိုဗစ်ရောဂါကူးစက်မှုတွေပြင်းထန်နေတဲ့မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာပြည်နယ်တချို့ညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းလဲဆက်ပြီးပြောပြခြင်းပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ပြည်နယ်73ပြည်နယ်ကနေ29ပြည်နယ်ထိထပ်တိုးကျညာခဲ့တာမှာတော့မြန်မာနိုင်ငံနဲ့နီးတဲ့ထပ်ပြည်နယ်လည်းပါဝင်ပါတယ်။ဒီထပ်ပြည်နယ်ထဲမှာတော့ည9နာရီကနေမနက်4နာရီထိညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။နေ့အချိန်ဒီမှာလဲဆေးရုံဆေးခန်းစတဲ့အရေးကြီးကိစ္စသွာလာတာကလွဲပြီးတော့အပြင်မထွက်ဖို့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေတဲ့အတွက်ကူးစက်မှုအစိုးဆုံးပြည်နယ်73ခုကနေ29ခုထိထပ်တိုးကျညာခဲ့ရမှာမြန်မာတွေတင်းချီအလုပ်လုပ်ကင်နေတဲ့တပ်ပြည်နယ်လည်းပါဝင်လာပါတယ်။တပ်ပြည်နယ်မှာတော့ညမထွက်ရအမိန့်ကိုပါထုတ်ပြန်လိုက်ကြောင်းမြန်မာလူသမားတင်းနေချီရှိတဲ့မဲဆောက်မှာလည်းကူးစက်မှုတွေများလာနေကြောင်းမဲဆောက်မြို့ကသတင်းသမားတအူးလည်းဖြစ်မြို့ကန်တအူးလည်းဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါဗျာ။ဟိုည
ကူးနိုင်ရင်ညလေးနိုင်ပြီးပြင်ဆင်ရဒီတော့ဒီကိမာနဲ့ဒီလိုအရင်လုံးဝအပြင်မထွက်ရဆိုတော့အမေထုတ်ပြန်တယ်
။ဘယ်ဟ
ာဒီမင်းတို့မှလည်းဟိုသုံးရက်နေ့ကနေစမှာလည်းအလုံးနဲ့ဆက်နေဖို့ကြိုးရတယ်။ဒီကိတော့ဘန်ကောက်နဲ့အဲဒီဘန်ကောက်ပေါ့ကြည့်ရင်တော့တောင်ပိုင်းဒီကထိုင်းတောင်ပိုင်းရဲ့ကျွန်းမသား
တက်ပြီနဲ့အုတ်ချုပ်ရည်မှုဖုံရက်ဖြစ်ုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ကမီจังหวัดตากของเราด้วยครับเดิมจังหวัดตากเรา
ကျွန်တော်တို့ပြည်내ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကအရေးကြီးဆုံးဖြတ်ချက်ကိုချမှတ်လိုက်ပါတယ်။တက်ပြည်내ဟာကူးစက်မှုအမြင့်ဆုံးဖြစ်တဲ့အနီရင့်ရောင်အဆင့်ဖြစ်သွားပါပြီ။တက်ပြည်내တွေကမြို့နယ်အားလုံးကိုညမထွက်ရအမိန့်နဲ့နေ့မှလည်းအိမ်ပြင်မထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးအရေးကြီးဆုံးဖြတ်ချက်ကိုတော့ဩဂုတ်လ3ရက်နေ့ကနေ18ရက်နေ့ထိတက်မှတ်လိုက်တာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။တက်ပြည်내အုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်ထဲမှာတော့နေကင်းဘက်တွေမှာလည်းမဖြစ်မနေအစားအသောက်အသုံးဆောင်ဈေးဝယ်ထွက်တာဆရာဝန်ပြတာဆေးကုသမှုခံယူတာကာကွယ်ဆေးထိုးနှံတာကလွှဲရင်အပြင်မထွက်ကြဖို့တိုက်တွန်းထားပါတယ်အပြင်ထွက်တဲ့သူတွေကတော့အစိုးရကသတ်မှတ်ထားတဲ့ကဲ့ယောဂါကာကွယ်ရေးအစီအမံတွေတိုက်လိုက်နာကြဖို့လည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားများနဲ့စီကားနေတဲ့မဲဆောက်ဈေးကိုတော့ ဩဂုတ်လ၄ရက်နေ့ကနေ၁၀ရက်နေ့ထိတပတ်ကြာပိတ်ထားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လကစပြီးတက်ပြီးနေတဲ့မှာနေ့စဉ်ဒီပါရာနဲ့ချီပြီးကူးစက်မှုတွေဖြစ်လာခဲ့ပြီးဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပါတယ်အခုဆိုရင်အိမ်တွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပြီးတချို့တွေကတော့ဆေးရုံဆေးခန်းကိုသွားလို့မရတဲ့အတွက်အိမ်တွင်းကုသမှုတွေပဲလုပ်နေကြရတာတွေလည်းရှိကြ 18,000 နီးပါးရှိပါတယ်သေဆုံးသူကလည်း 9,168 ဦးထိရှိပါပြီးနေ့စဉ်လူတရာကျော်သေဆုံးနေပါတယ်ကူးစက်သူတွေထဲမှာတော့မြန်မာရွှေပြောင်းလူသမား 9,000 ကျော်ကူးစက်ခံရပါတယ်ရှင်
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုစတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဦးဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။COVID-19 ကပ်ရောဂါကူးစက်ပြန့်ပွားနေတဲ့မြန်မာနိုင်ငံမှာတချို့ဒေသတွေမှာရေကြီးရေလျှံဖြစ်နေတာကြောင့်ကိုဗစ်လူနာတွေဟာထပ်ပြီးတော့ဒုက္ခရောက်နေကြရပါတယ်။ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်ကလူမှုကူညီရေးအဖွဲ့တွေဟာရေဘေးကြားကနေလူနာတွေကိုကူညီပေးနေရတဲ့အခြေအနေဖြစ်ပါတယ်။ဒီကြောင့်ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေကိုဇော်ဝင်းလိုင်တင်ဆက်ထားတာနားဆင်ပါရှင်။
တတိယလိုင်းမှာတနစ်တာယောဂါကူးစက်ခံရသူအတည်ပြုလူနာပေါင်း 6,000 ဝန်းကျင်နဲ့သေဆုံးသူ300ကျော်အထိရှိနေပါတယ်။ဒါဟာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဓာတ်ခွဲအတည်ပြုနိုင်တဲ့အရေအတွက်ဖြစ်ပြီးမြေပြင်မှာယောဂါကူးစက်ခံရသူနဲ့သေဆုံးသူဟာဒီထဲမှာကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရာဟိတအဖွဲ့တွေကပြောထားပါတယ်။ယောဂကုသခံရသူတွေကျန်းမာရေးဆောင်ရှားမှုရနိုင်ဖို့ဟာအာနာသိမ့်ပြီးချိန်မှာကြုံရတဲ့ကိုဗစ်တတိယလိုင်းကာလမှာခက်ခဲနေသလိုလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအချိန်မီရနိုင်ဖို့ကလည်းအခုအချိန်ထိခက်ခဲနေတော့မှဒါအပြင်သေဆုံးသူထောင်ချီရှိနေတဲ့ရန်ကုန်မြို့ကတောက်တန်နေမှာလည်းအလောင်းတွေကိုအချိန်မီမိသကြိုပေးနိုင်ဖို့ပရာဟိတအဖွဲ့တွေအလဲကျဆောင်ရွက်နေရပါတယ်ဒီလိုကံယောဂါကာလအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့အခြေအနေမှာပဲတချို့ဒေသတွေမှာမိုးကြီးရေလျှံတာတွေကြောင့်ပိုပြီးဒုက္ခရောက်ခဲ့ကြပါတယ်။ကိုဗစ်လူနာတွေတာမကစစ်ဘေးရှောင်စခန်းတွေမှာရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမိုးရွာသွန်းမှုပြင်းထန်တဲ့အခြေအနေကြောင့်ရေကြီးမှုကိုပါကြုံခဲ့ကြရပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့မှာပြီးခဲ့တဲ့အင်္ဂါနေ့တုန်းကရေတက်ခဲ့တဲ့အခြေအနေကြောင့်ဆေးရုံမှာရှိတဲ့လူနာတွေကိုဘေးလွတ်ရာရွှေ့နိုင်ဖို့အခက်အခဲရှိနေပြီးအလောင်းတွေကိုကြိုဖို့အတွက်လည်းအတော်လေးဒုက္ခရောက်နေတယ်လို့တန်တွဲနာရေးကူညီမှုအသင်းဥက္ကဋ္ဌကိုမြင့်ထွန်းကပြောပါတယ်
။တန်တွဲမှာရေကြီးနေတဲ့ခါဒီတန်တွဲတုတ်တံကိုယူကအခက်အခဲဖြစ်နေတော့ကျွန်တော်တို့ဒီတန်းရှင်မှာရှိတဲ့အဲကျိုးကျော်တို့ပြပြင်းလို့င်းသားတို့ကနေပြီးတော့ပူပြီးတော့ပူပြီးတော့ကြုံနေရတာပေါ့။ဟုတ်ဟုတ်အခုလောလောဆယ်ကတော့လက်စီလောဆယ်နှလုံးရှိတယ်ဒါမှမဟုတ်ကျွန်တော်ထုတ်ဖို့အခက်အခဲဖြစ်နေတယ်သူမရှိတော့အဲ့မှာယူလို့မရအဲဆေးရုံမှာလည်းလူနာတွေကအကုန်ကြီးတွေဝင်နေတာ哦သူတို့မှလည်းဟိုအောက်ဆီဂျင်ဆက်ကလည်းမြုပ်သူတို့မှလည်းခက်ခဲဖြစ်နေတယ်ဆိုတော့ကျွန်တော်ကတော့ဆေးရုံဘက်ကိုမရောက်သေးဆေးရုံဘက်ကတော့ကျွန်တော်တို့လူတွေသွားနေတာဘူးလို့ဆိုတော့လေးစောင့်နေကြတယ်ပြည်တော်တော်ကြီးနေဆိုလို့ရှိရင်တော်တော်ကိုခက်ခဲဖြစ်နေကြပြီအဲ့ဒီနေအကုန်မြုပ်ပြီးတော့ဟုတ်တယ်ဟုတ်တယ်လူနာတွေကတော့ကုတင်တွေထပ်ပြီးတော့နေရတာပေါ့အဲ့လိုမျိုးတွေ
ဒါအပြင်မြောက်ဦးမြို့နယ်အတွင်းကစစ်ဘေးရှောင်တထောင်ကျော်နေထိုင်တဲ့ကလချောင်းဒုက္ခသည်စခန်းမှာဆိုရင်လည်းနေ့စဉ်ရက်ဆက်ရေကြီးနေတာကြောင့်စောင့်ဝင်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကလေးချောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးလာထွန်းရေကပြောပါတယ်
။အခုရေကြီးနေတာနဲ့စွာရေးတောက်ရေပေါ်စွာရေးတောက်ရေကိုတင်းနဲ့ဆိုတော့ရွာကလေးဆိုအပြောင်းမထရဘူးပေါ့ကွေဆေးရတဲ့နဲ့အကုန်လုံးဒါစွာရေးတောက်ရေနဲ့ခဲခဲတွေကျွန်နေရတာပေါ့ကို။အခုရေကလေးတဲနေတာပေါ့ရေကလေးတဲနေတာကိုပြီးနေကလေးဆိုဘာမှအပြောင်းမထွက်လို့လုဆွားဖို့မရဘူးဆိုရင်တော့စွာရေးတောက်ရေနေထင်ကတော့ကုန်လုံးခဲခဲဖြစ်နေတာပေါ့ကော
မော်လမြမြို့မှာဆိုရင်လည်းနေအိမ်နဲ့အထိရေဝင်တာကြောင့်အောက်ဆီဂျင်ရှိရတဲ့လူနာတွေခုံစင်းစင်းထပ်ပြီးကိုယ့်ရဲ့နေအိမ်အတွင်းမှာပဲပြဿနာကိုရင်ဆိုင်နေကြရပါတယ်တင်းတင်းသာရေးတိုင်းပဲခူးတိုင်းနဲ့အေရဝတီတိုင်းအပြင်ကရင်ပြည်နယ်မှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်ဘေးလွတ်ရာရွှေ့ပြောင်းရသူထောင်နဲ့ချီရှိနေပါတယ်မိုးများတဲ့ကာလဖြစ်လို့မြစ်ချောင်းနှစ်ဘေးနေထိုင်သူတွေအန ဟိုဖြစ်နေကြဖြစ်တဲ့ခါနာဖြစ်တော့ဂျွန်လိုင်းလားဩဂတ်လနေမှာအဲ့တော့ကြောင့်မြေချောင်းပြည်နာမှာရှိတဲ့ဒီလူတွေအနေနဲ့မိတို့ရည်စည်ကြနေမှာဒီအမိုးကြီးမယ်ဆိုတဲ့ဘောကခံမှန်းချက်တွေအများကြီးရှိလာပြီဆိုရင်တော့အထူးသတိပြုဖို့လိုပါနဲ့ညည်ရုပ်ပြည့်မြစ်တက်လာလို့အများကြီးဖြစ်နိုင်ပါတယ်
ယောဂအတီးပြုလူနာတစ်နေ့တစ်နေ့တိုးလာတဲ့မြန်မာနိုင်ငံကိုဗစ်တတိယလိုင်းမှာတရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုထုတ်နှံပေးဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြင်ဆင်နေပါတယ်။ဩဂုတ်လပထမပတ်ကနေစပြီးတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထုတ်နှံပေးသွားမယ်လို့လည်းသိရပါတယ်။ယောဂကုသမှုအခြေအနေတွေကြောင့်နေရာတချို့ကိုအသွားလာကန့်သတ်ထားပြီးအခြေခံပညာကျောင်းတွေကိုလည်းယာယီပိတ်ထားပါတယ်။ယောဂကုသခံရသူနဲ့တေဆုံတုံးတိုးလာနေတဲ့အချိန်တွေမှာလူနာတွေဟာအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့ကြားကကာယယောဂကိုလည်းကိုဒူကိုဒစနစ်နဲ့တိုက်ဖြစ်နေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါမယ်ခင်ဗျာ
သတင်းတော်မှတ်စုအစီအစဉ်ကိုကိုဇော်ဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဩဂုတ်လကနေစလို့3လတာကာလအတွင်းစားနပ်ရိက္ခာမလုံလောက်မှုပိုပြီးတော့ဆိုးဝါးလာမယ်လို့ကုလသမဂ္ဂအဖွဲ့တွေဖြစ်ကြတဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့စားနပ်ရိက္ခာနယ်စိုက်ပျိုးရေးအဖွဲ့ FAO တို့ကသတိပေးလိုက်ပါတယ်နိုင်ငံရေးအကြက်တဲနောက် COVID-19 ကပ်ဘေးရောဂါတွေကြောင့်အလုံးလက်မဲ့တွေဖြစ်လာကြတာနဲ့အတူတူပဲလက်ရှိအနေထားမှာတော့ပြည်သူအချင်းချင်းလှူဒန်းမှုကိုအားထားရပ်တည်နေကြပေမဲ့ရေရှည်အတွက်မှာတော့မရေမယာဖြစ်နေကြပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုင်စူးစီးတင်ပြထားတာနားဆင်ပါရှင်
COVID-19 ကပ်ဘေးရောဂါနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံရဲ့စီးပွားရေးနှေးကွေသွားချိန်မှာဆင်အနာထပ်ပြီးသိမ့်ခံရတာကြောင့်2022ခုနှစ်နောက်တဲ့အစောပိုင်းအရောက်မှာမြန်မာလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတည်တဲ့အခြေအနေမျိုးထိဆုပ်ယုပ်ကျဆင်းသွားနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲအခုဩဂုတ်လကနေနိုဝင်ဘာလအတွင်းကမ္ဘာပေါ်မှာစားနပ်ရိက္ခာမလုံလောက်မှုကြောင့်ဆလောင်မုတ်တိမ်မှုတိုးလာမဲ့နိုင်ငံ23ခုထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်တာဖြစ်ပါတယ
်။ Conflict continues to be the primary driver for the
ဆန္ဒရိက္ခာမလုံလောက်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမှုအများစုကပဋိပက္ခတွေကြောင့်အဓိကဖြစ်ပါတယ်။ပဋိပက္ခနဲ့တစ်ဆက်တည်းဖြစ်ရတာကတော့လူသားချင်းစာနာမှုအကူအညီတွေကန့်သက်ခံရမှုဖြစ်ပြီးဒီကိစ္စကြောင့်လဲဆန္ဒရိက္ခာမလုံလောက်မှုကိုထပ်ပြီးဆိုးရွားသွားစေပါတယ်လို့ FAO ဂျီနီဗာရုံးရဲ့အကြီးအကျယ်Patrick Jackson ကပြောခဲ့တာပါ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ဘက်ကတော့မြန်မာပြည်တွင်းမှာလူပေါင်း3000ကျော်စားနပ်ရိက္ခာပြက်လက်နိုင်တယ်လို့ခန့်မှန်းပြီးရိက္ခာထောက်ပံ့နိုင်ရည်ပြင်ဆင်ထားကြောင်းအစိုးရပိုင်းတို့ကပြောဆိုထားတာပါ။လက်ရှိမှာလည်းစားနပ်ရိက္ခာရရှိရေးအတွက်အကူအညီတောင်းရသူတွေရှိနေပါပြီ။ရန်ကုန်မြို့မှာရိက္ခာနဲ့စေဝါထောက်ပံ့ကူညီပေးနေသူတဦးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်။
တကယ်လည်းတရတော့မဟိုဟာ first week second week မှာလည်းလीဟိုတော်တော်များများစီးပွားရေးကတက်တဲကုန်ရပြီအဲဒီလိုဓာတ်ထဲမှာဟိုတက်တဲလာမှုကြီးအများကြီးဖြစ်လာတယ်ဓာတ်ထဲမှာလှုပ်လှုပ်ကိုင်းလို့မရတဲ့ဒါမှဒီတက်တရလိုင်းကလည်းထပ်ဖြစ်လာတယ်နိုင်ငံကြီးအပြောင်းလဲတွေကလည်းအများကြီးဖြစ်နေတယ်ဆိုမှဒါစီးပွားရေးတက်နေတယ်မှာတမ်းမှန်မှာဟိုကသာဝန်ကြီးတက်တဲအချိန်မှာဒီတက်တရလိုင်းကဖြစ်လာတော့တချို့အိမ်တွေမှာဆိုရင်မိသားစုလိုက်အဲ့လိုမျိုးဟိုကိုဗစ်ကိုရင်ဆိုင်လာရတာရှိလာတယ်အဲ့ဒါကြတော့သူတို့မှဘလို့မှစောင့်ဝင်နေရင်ပြောနေမှဟိုဖောက်ဝယ်မှုပြောနေချက်တောင်မစားနိုင်တဲ့အနေအထားမျိုးတွေဖြစ်လာတဲ့လူတွေလည်းဖြစ်လာတယ်ဟိုဖောက်ဝယ်ဖို့ကြတော့လေဒီငွေကြီးအရန်ခက်ခဲလာတာမျိုးတွေလေအဲ့ဒါတွေကတော့ဟိုတကယ်လက်ပြီမှာရင်ဆိုင်နေရတာအဲ့ဒါမြေပြင်ရှင်နေရတော့တကယ်အမှန်ပဲမှာအဲ့လိုကြတော့နောက်ဆုံးဟိုတူတူကိုကဘလို့မှတော့ဟိုကို့မှမရှိတဲ့ဥစ္စာကိုထုတ်ပြီးတော့ပြောချင်တာမဟုတ်မြန်မာသဘောတရားအရဆိုပူတော်အချက်တောက်ကြီးနေတယ်လေဒါနဲ့အခုရှက်ပြီးတော့အလံထောင်ရတဲ့အဆင့်ကိုရောက်လာတဲ့အနေအထားမျိုးတွေဖြစ်ကုန်ကြတော့အဲ့လိုမျိုးကိုယ်ပတ်ဝန်းကျင်ကြီးကိုလိလာတော့ပတ်ဝန်းကျင်မှာလည်းမကောက်အောင်အများကြီးဖြစ်လာလေ
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအကူအညီပေးရတဲ့အခါမှာလူတွေကလာပြီးတော့ဆက်သွယ်တာလားဒါမှမဟုတ်ဒီလူတွေကဘလို့အကူအညီတောင်းကြပါသလဲရှင်
မှအဲ့ဒါကကြတော့ Facebook မှာအဲ့လိုမျိုးဆက်သွယ်မှုတွေရှိလာတယ်။အဲတချို့ကြတော့လေဟိုအချင်းချင်းအပေါင်းအသင်းအတိုင်းဝိုင်းချင်းချင်းပေါ့သူကတော့အဲ့လိုဖြစ်နေတယ်။အဲ့လိုမျိုးလေးတွေသတင်းပေးလာတာတွေရှိတယ်။နောက်ကျမတို့ကြတော့ writer စိတ်နည်းနည်းရှိတဲ့အခါကြတော့ writer အချင်းလုပ်တဲ့ကလေးလေးချင်းမှဟောကျွန်တော်တို့ရက်ကွက်ထဲမှာတော့ဒီလိုဒီလိုဖြစ်နေအင်္ဂလိပ်ကဘယ်နဲ့အင်ရှိပါတယ်အလန်ထောင်းထားတာဘယ်လိုရှိနေပါပြီအဲကျမတို့အဲ့လိုမျိုးပေါ့အလန်ထောင်းထားတဲ့အင်္ဂလိပ်ဆို Facebook မှာတွေ့ရတာမျိုးလေးဆိုအားလေးတွေရှာပြီးလိုက်ကြည့်ရတာပါခမအ
ဲ့တော့ဈေးကွက်ထဲမှာအခုအဓိကစားကုန်ပေါ့နော်စံတို့စီတို့ဝယ်ရတဲ့အခြေအနေကရောလွယ်လွယ်ကူကူရှိပါသလားဈေးတက်သွားပါပြီလားရှင
်စံနဲ့စီနဲ့ကတော့ဈေးမတက်ဘူးမှာအဆင်ပြေတယ်ဈေးတက်တာကတခြားအဲ့လိုခောက်ခဲကြအောင်တို့အလွယ်တကူစားလို့ရတဲ့အဲ့လိုချက်ဦးအဲ့ဒီဟာတွေကဈေးတက်သွားတာမှာစံနဲ့စီကတော့အခုချိန်ဈေးငင်နေပြီ
ဟုတ်ကဲ့
လွယ်တူလဲဝယ်လို့ရပါတယ်
ဟုတ်ကဲ
့အခုကျမတို့ဝယ်လို့နေရတဲ့အိတ်25ပြည့်တဲ့အိတ်ကို3000ပေါ့အဲ့အဲ့လောက်တန်းလေးကြီးကျမတို့သုံးနေကြတာပေါ့အရန်ကောင်းပြီးတော့မဟုတ်ဘူးပေါ့အရန်ကောင်းနေဆိုရင်တော့4 5 6000တန်းလေးလေးလည်းရှိတာပေါ့ဒါပေမဲ့ကျမတို့ဒီအခုလက်တော်တော့ကိုယ်မှန်ရှိတဲ့ငွေလေးတွေနဲ့အဆင်ပြေအောင်တက်ဆက်ကြဖို့ကြတော့ကျမတို့အဲ့လိုမျိုးလေးတွေလုပ်တာပေါ့
တစ်ချိန်တည်းမှာပဲအလုပ်လက်မဲ့ဖြစ်သူတွေလည်းရှိနေကြတာပါပြီးခဲ့တဲ့ဇူလိုင်လအတွင်း ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ရဲ့အစည်းအခမ်းစာဖော်ပြချက်အရတော့မြန်မာနိုင်ငံမှာ2022ခုနှစ်ပထမနှစ်ဝက်အတွင်းအလုပ်ချိန်ခန့်မှန်းခြေ14ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့ရပြီးဒါဟာဆိုရင်အချိန်ပြည့်လောက်သားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ဖော်ပြခဲ့တာပါစီးပွားရေးကဏ္ဍအလုံးမှာတက်ရောက်ထိခိုက်ရပြီးဒီထဲမှာတော့ဆောက်လုပ်ရေးလုပ်ငန်းအထည်ချုပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအထင်နာဆုံးဖြစ်တယ်လို့လည်းဖော်ပြပါတယ်။ဆီယနာတိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာအလို့အကန့်ဆုံးရှုံးရမှုနဲ့လုံသားစည်းကွက်အခြေအနေကလည်းဆုတ်ယုတ်လာတယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။လှိုင်းတန်ရာကလုံသားတဦးကလည်းလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
ကျပ်ကြွေးရဲ့ဆိုင်ုံတွေဒီဆိုင်ုံတွေလုံးဝပိတ်ပိတ်တယ်ကတော့ဥရိမဲ့ပိတ်ပိတ်တာလည်းရှိသေးတယ်ကျွန်တော်ဒီမြန်မာလူစီလူဘရောအဲ့ဆိုင်ုံအများကြီးပဲကျွန်တော်ဒီစီလူမြန်မာတို့အဲ့လိုဆိုင်ုံတွေဆိုအခုလက်ရှိမှာလှုပ်လက်မဲ့လူကြီးတွေတခြားပို့ပို့တိုးလာတာငါလုံးဝပိတ်ပိတ်တာကတော့ကျပ်ကြွေးလို့ဒီဟိုမြန်မာလူဟန်တွေဘာစီတကရှော့ချာရေးတာပိတ်ပိတ်တာကြီးကလုံးဝအများကြီးရှိတယ်မဟုတ်လား
ဘယ်လိုဆိုင်ုံမျိုးတွေပိတ်ပါသလဲရှင်
အဓိကတော့အထည်ကျုပ်ဆက်ယုံတွေပေါ့နော
်ဟုတ်ကဲ့အခုလက်ရှိဟိုအလုတ်ကင်ဆက်ဖြစ်နေတဲ့ဆက်ယုံတွေကဘလို့ဆက်ယုံတွေအလုတ်ကင်ဆက်ဖြစ်နေပါလဲ
ဟုတ်လက်ရှိတော့ဒီကျွန်တော်ဒီအချို့ဒီဆက်ဖြစ်တယ်ပေါ့ဆက်ဖြစ်တယ်ဆိုတော့မှဒူသားဒူသားပဲရှိလေလေပတ်နိုင်တယ်ပေါ့နော်အများကြီးတော့ဒီအရင်လိုမျိုးလေပတ်တဲ့ဆက်ယုံတွေမဟုတ်ဒီအထည်ကျုပ်ဆက်ယုံတွေပါတယ်နော်ဒီအထည်ကျုပ်ဆက်ယုံတွေကပိတ်တဲ့ဆက်ယုံတွေများပြားလာတယ်အော်ဒေတာရှော့ချတာတဲ့ဆက်ကောင်ကြီးများပြလာတယ်။ဒါနဲ့လက်ရှိအချို့ဆက်ကောင်တွေကြတော့လေဟိုကလဲရောလဲတက်နေတာ။ဒါနဲ့လောက်တာအင်အားကြီးလုံးဝကိုရှော့ချပေးကြတာလည်းအားကြီးရှိနေမှာဟုတ
်။အဲ့တော့ဒီအလုံးမရှိတဲ့သူတွေဘယ်လိုရက်တည်နေကြပါသလဲရှင်
။ဟောအလုံးမရှိတဲ့သူတွေရောကျွန်တော်တို့အခုဒီလိုအခြေအနေမှာကျွန်တော်တို့ရရအလုပ်ကိုနေသားအလုပ်ကိုဟာမျိုးပေါ့လားဒီရရအလုပ်ကိုလိုက်လို့မရတာပေါ့နော်။အခုအခြေအနေအလုပ်ကတအားပါနေကြတယ်ပေါ့နော်။ဒီဆက်ကောင်တွေမရှိတဲ့တော့ကျွန်တော်တို့ဒီလိုဟိုဆောင်လူကြီးမှလိုက်ပြီးတော့ဟိုဒီနေသားပေါ့နော်ပယံလို့လောက်တဲ့ဟာမျိုးတချို့ကြောင့်လည်းဒီလိုမရှိတော့ရဲပေါ့နော်ဒုက္ခအတဲတဲနဲ့ရင်ဆိုင်ပြီးတော့ဒီတိုင်းပဲရင်ဆိုင်နေရတဲ့ဟာမျိုးတွေရှိတယ်ပေါ့အဓိကအလုံးလက်မဲ့ရာများလာရဲသူအလုံးကလုံးဝရှားတဲ့ရှားလာရမှာဟုတ်
မတင်ခီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုနဲ့မကွာဝတ်ထားနိုင်တဲ့ smart watch လို့ wearable device ပစ္စည်းတွေကနေကိုမှ COVID-19 ရောဂါကူးနေသလားဆိုတာကိုရောဂါလက္ခဏာမပြခင်ကတည်းကပြောနိုင်သလားဆိုတာကိုသူတေတီတွေလေ့လာနေကြပါတယ်။အဲ့ဒီချိန်မှာပါကိုယ့်ရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းတွေကိုတိုင်းတာပေးနိုင်တဲ့ smart ပစ္စည်းတွေကနေကျန်းမာရေးအခြေအနေအပြောင်းအလဲကိုကြိုပြောနိုင်မလားဆိုတဲ့အကြောင်းမဆုမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
VOA မြန်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆူမြတ်မောင်ပါ။ကိုလက်လှူရှားအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ Smart Watch လက်ပတ်နိုင်တွေအပါအဝင် Wearable Device ပစ္စည်းတွေကနေကို့မှာ COVID-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလေ့ရှိတဲ့အဲ့ဒီပစ္စည်းတွေဟာကို့ခန္ဓာကိုယ်ရဲ့ကနှလုံးခုန်နှုန်းအသက်ရှူနှုန်းအိတ်ချိန်အတိုင်းအတာကုန်ဆုံးသွားတဲ့ကယ်လိုရီစသဖြင့်အိပ်နေတဲ့အချိန်မှမကြမ်းကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်။သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့
ကိုယ့်ရဲ့ကျန်းမာရေးအတွက်အမတန်အထောက်အကူဖြစ်တာပါ။ဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှာဘယ်လိုအပြောင်းလဲဖြစ်တယ်လဲ။ဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါ။အထူးသဖြင့် COVID ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုယ်နဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ် iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smart watch နိုင်တွေအပြင် Aura ဆိုတဲ့ smart lens ဝတ်ကြသူ9000ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်လက်တွေကိုမျှဝေထားပါတယ်အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ
် So what happens is when you get ill even before you know itYour body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့ねကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်းလာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကねတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2-3 ဂွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကိုယ်မှာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်။
Stanford ဆေးသက္ကသိုလ်ကပါမောက်ခမိုက်ကယ်စနိုက်ဒါဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ရောဂါလက္ခဏာကိုချက်ချင်းမပြကြတာမို့ရောဂါဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကသိုလ်ကလေ့လာနေသူ COVID-19 အတည်ပြုလူနာ31ယောက်ထဲက80ရာခိုင်နှုန်းဆိုရင်ရောဂါလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ထဲမှာအပြောင်းလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ်။
In about 80% of the cases, we can see heart rate go up when someone gets ill. But what's powerful is
လေလာတဲ့သူ80ရာခိုင်နှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ရာခိုင်နှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုနှလုံးခုန်နှုန်းတွေပိုပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေလာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကလေးကနှလုံးခုန်နှုန်းပုံမှန်ထက်ပိုပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီကိုယ့်ရဲ့ခွဲစလုံးသူ့မှာယောဂပူရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပူကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်သိကိုကောင်းတဲ့ပစ္စည်းတွေပါ။အ ਨੇ ဆုံးပြန်ပြန်အားဖြင့်3ရက်လောက်ကြိုပြီးသိနိုင်ပါတယ
်။သူတို့မျှော်လင့်တယ်လို့ကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပေမဲ့ COVID ယောဂကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအသေးအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထတ်ဆက်ပွားကူတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။အခုလိုမျိုးကိုယ်နဲ့မကွာဝတ်ဆင်ထားနိုင်တဲ့ smart watch လို့ wearable device ပစ္စည်းတွေကအခုလိုမျိုးကတ်ယောဂကူးနေတယ်ဆိုတာကြိုတင်သိနိုင်ပြီးကိုယ့်ရဲ့နေမှုထိုင်မှုဘဝပိုပြီးတော့ကျန်းမာရွှင်လန်းမယ်ဆိုတဲ့အချက်ကိုအသုံးချနိုင်ဖို့အတွက်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းမျှော်လင့်နေကြပါတယ်။လက်ရှိမှာတော့ဒီပစ္စည်းတွေအယောင်ကလည်းနှေးနေတာမဟုတ်အခုလိုအသစ်အစမ်း feature တွေထည့်သွင်းနိုင်ဖို့အပြိုင်လုပ်နေကြပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ smart lens ကိုတီထွင်ထားတဲ့ Aura Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ် UCSF နဲ့ COVID-19 ရောဂါကြိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura လက်စွပ်အကွေး2000ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety to be able to, you know, look at their app every morning and know how they're doing.
App ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်။ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ်။ NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်။ဒီနည်းပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်။ဒီနည်းပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခဲ့အောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ။
Aura Health Company အမှုဆောင်အရာရှိချုပ် Harith Rai ဖြစ်ပါတယ်။ NBA လိုပဲ PGA Tour ဂေါက်သီးအားကစားအဖွဲ့အစည်းကလည်းကိုယ်ကျန်းမာရေးနဲ့ပတ်သက်လို့တောက်လျှောက်မှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ်
။ Well Whoop has partnered with the PGA Tour to distribute Whoop to every player.caddy media member it's been a real success
ဒီ2ဖွဲ့စည်းတို့ပူးပေါင်းပြီးစားသမားတွေ caddy တွေပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကိုဝူးလက်ပတ်ပေးထားပါတယ်တော်တော်လေးအောင်မြင်ပါတယ်အကြခင်ကလုပ်ခဲ့တဲ့ခေါင်းရိုက်ပြိုင်ပွဲတစ်ခုမှာကစားသမားတိုင်းဝူးလက်ပတ်ပတ်ထားကြပါတယ် သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသမျှအထူးသဖြင့်အသက်ရှူလုံးကိုဝိနည်းပညာကတိုင်းတာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုရည်ကြည်ပါတယ
်အရင်ကမရှိခဲ့သလိုကတ်ယောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကဘာအနှက်ပြတ်နှက်ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမှန်းမထားခဲ့ကြတဲ့ COVID-19 ကတ်ယောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝစ်စင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခန့်မှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ
်။ So basically we've gone in and looked at that data with the user's permission.And we've seen the changes in breathing rates and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူတို့ရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အဆင့်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုအခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်။
ကိုကျမရဲ့အတွေ့အဲ့ဒီအချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နိုင်မှာမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။အဲ့ဒီထဲမှာ COVID-19 ရောဂါကူးနေပြီလေဆိုတာကိုယောဂလက္ခဏာမပြခင်တွေကဘယ်ပစ္စည်းကကြိုတင်သိရှိအသိပေးထိုင်မလဲဆိုတာကိုအများကစိတ်ဝင်စားနေကြတာကတော့သိကြပါတယ်။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့စူးစမ်းလေ့လာနေကြပါတယ်ရှင်။ကျွန်မဆူမြတ်မမ
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း12,394 ဦးကိုစစ်ဆေးခဲ့တာမှာတော့ယောဂါဘိုးကူးစက်သူက3,689ဦးထိတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့24နာရီတွင်သေဆုံးသူဟာ330ဦးထိရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာကိုဗစ် -19 ကိုစနစ်တကျကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တာမျိုးမရှိတဲ့အပြင်သေဆုံးသူစရင်းကိုလည်းတိကျစွာပြုစုနိုင်တာမျိုးမရှိတာကြောင့်ယောဂါဘိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စရင်းထက်ပိုပြီးများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့်ကနေ့အချိန်ထိသေဆုံးသူအများအပြားရှိနေတာမှာတော့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အမှုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံတွင်းမှာ COVID-19 တတိယလှိုင်းဖြစ်နေတာကြောင့်စစ်ကောင်စီဘက်ကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရပ်ကိုတိုးမြှင့်သတ်မှတ်ထားပါတယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုဂျာဝင်ဆောင်ရွက်နိုင်မှုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမန်ကိုမြန်မာနိုင်ငံအနေနဲ့လက်ခံမှုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအထူးတန်တမန်အနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးကိုလည်းမြန်မာဘက်ကပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လည်လာခွင့်ပေးဖို့အင်ဒိုနီးရှားဘက်ကမျှော်လင့်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချိန်ကိုစစ်ကောင်စီကထပ်မံရွှေ့ဆိုင်းလိုက်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဒေါ်မင်းမင်းဆိုကသတင်းမီဒီယာတွေကိုဒီကနေ့ပြောဆိုလိုက်ပါတယ်ရှင်စစ်ကောင်စီကနိုင်ငံရေးပုံမှ905ကာကြီနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ဆီယနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ကပြည်သူ့စေရုံအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုလည်းဒီကနေ့မနက်4နာရီမှာပသိမ်ချင်းတောင်ကနေပြန်လွှတ်ပေးလိုက်တယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။အလားတူပဲဒီကနေ့မှာတော့အင်းစိန်ချင်းတောင်ကနေဖမ်းဆီးခံထားရတဲ့ဆရာဝန်တွေနဲ့တခြားဝန်ထမ်းတချို့လည်းပြန်ပြီးတော့လွတ်မြောက်လာပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ခနော်လီယက်စတီနော်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအ စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်။ကျမစုမမ
This program